သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြောက်ယနေ့တင်ဆက်ပေးမှာတော့ August 18ရက်တောက်ကြနေအတွက် SPS news/ သတင်းများဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများစင်ဒယ်ဂရမ၅ဖမ်းလှတိမ်ပေါင်းမှုအင်္ဂါနေ့က Atlantic သမုဒ္ဒရာရှိ Cape Verde ကမ်းလွန်တွင်တိမ်ပေါက်ပြီးနောက်စင်ဒဂေါ်ရွှေ့ပြောင်းနေထိုင်သူ60ကျော်သေဆုံးမယ်လို့ခန့်မှန်းနေပါတယ် Spain Company Pivasa မှပြေးဆွဲတဲ့ငါဖန်သင်္ဘောသည်ရွှေပြောင်းနေထိုင်သူများဖြင့်တနင်္လာနေ့တွင်ပင်လယ်မှာမျောပါသွားကြောင်းတွေးရှိခဲ့ရတယ်လို့ဆိုပါတယ်။သင်္ဘောအမှုထမ်းများသည်လူ38ဦးကိုကယ်ဆယ်ခဲ့ပြီးအလောင်း9လောင်းကိုအနောက်အဖရိကကန်ယူဒါမှကီလိုမီတာ620ကျော်ရှိ Cape Verde အနီးတွင်ပြန်လည်တွေးရှိခဲ့ပါတယ်။ငါဖန်သင်္ဘောသည်ခီးတဲ့တရားကျော်နဲ့အတူဂျာသာပဒိန်းနေ့တွင်စင်နီဂေါမှထွက်ခွာခဲ့ခြင်းဖြစ်ပါတယ်။ဖီလိုမီနာကွန်ကလေးဗ်သည်ကိတ်ဗာရီရဲ့ကျမ်းမာရေးဝန်ကြီးဖြစ်ပါတယ်။၎င်းကဒါဟာငါချင်းစရာတွေအများကြီးပါပဲ။ဒါပေမဲ့ရွှေပြောင်းချေချမှုပြဿနာတွေဟာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးမှုတွေအများကြီးနဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာတွေလိုအပ်နေတဲ့ကမ္ဘာလုံးဆိုင်ရာပြဿနာဆိုတာကိုကျွန်ုပ်တို့သိပါတယ်။ရွှေပြောင်းနေထိုင်မှုဆိုင်ရာပြဿနာတွေနဲ့ကမ္ဘာကြီးကအခုတလောဖြစ်ပျက်နေတဲ့အရာတွေကြောင့်ကျွန်ုပ်တို့အားလုံးလူမျိုးပေါင်းစုံဇပွဲဝိုင်းမှာထိုင်ပြီးပင်လယ်ပြင်မှာနောက်ထပ်အသက်မဆုံးရှုံးအောင်ဘာတွေလုပ်မလဲဆိုတာကိုဆွေးနွေးရမှာပါမလေးရှားလေရင်ပြတ်ကျမှုစလန်ကောပြည်နယ်နောက်ပိုင်းအဝေးပြေးကာလာမပေါ်သို့လေရင်ဒဇင်ပြတ်ကျမှုကြောင့်အနည်းဆုံးလူ10ဦးထက်မနည်းသေဆုံးခဲ့ကြောင်းမလေးရှားအာဏာပိုင်များကပြောဆိုပါသည်အဆိုပါလေရင်ငယ်သည်မြေပြင်ထိန်းချုပ်မှုနှင့်အဆက်အသွယ်ပြတ်တောက်သွားချိန်မှာစလန်ကောလေစိတ်သို့ဆင်းရဲစီစဉ်ထားကြောင်းလေချောင်းရာရှိတူကပြောဆိုပါသည်အဆိုပါလေရင်သည်အယ်မီနာမြို့နီးရှိအဝေးပြေးကာလာအသုံးပြုသူများနှင့်တိုက်မိခဲ့ပြီးခီးတဲ့နဲ့အမှုတန်းရှိဦးအပြင်စိုက်ကမောင်းသူနဲ့ရင်မောင်းတို့ပါသေဆုံးခဲ့တယ်လို့ဆိုပါတယ်။ဆီလီကောရဲချုပ်ဟူဆန်အိုမာခန်းကတော့အသက်ရှင်ကျန်ရသူမရှိဘူးလို့ပြောဆိုပါတယ်။လေရင်စစ်သက်ချင်းလုပ်ငန်းစဉ်အတွင်းလေရင်မစင်းသက်မီ2မိနစ်အလိုတွင်လေရင်သည်တာဝါတိုင်နဲ့အဆက်အသွယ်ပြတ်တောက်ခဲ့ပြီးအဝေးပြေးလမ်းမပေါ်တွင်စိုက်ကဒဇင်းနဲ့ကားဒဇင်းကိုတိုက်မိခဲ့ပါတယ်။မတော်တဆမှုတွင်ပါဝင်သူအားလုံးသေဆုံးခဲ့ပါသည်ကိုအားလည်းများမပြောက်ပြက်အောင်ထိန်းသိမ်းခြင်းစက်တင်ဘာလတွင်ကိုအားလည်းရေကိုကေတင်ရန်ဦးဆောင်တဲ့အဖွဲ့ကကိုအားလည်းမျိုးစိတ်များကိုကာကွယ်ရန်အစိုးရအနေဖြင့်ချက်ချင်းအရေးယူဆောင်ရွက်ရန်တောင်းဆိုထားပါသည်မချသေးမီနှစ်များအတွင်းကိုအားလည်းများအိုးအိမ်ဆုံးရှုံးခြင်းယောဂနှင့်ရာသီဥတုဆိုင်ရာပြဿနာများကဲ့သို့ပြဿနာများကိုဖြေရှင်းရန်အရေးတကြီးလှုပ်ဆောင်မှုမရှိပါက2020တွင်ပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတစ်ခုကယူဆဝေးတွင်ကိုအလားများရှိတော့မှာမဟုတ်ကြောင်းတွေ့ရှိခဲ့ပါသည်။ Transient သူများကယူဆဝေးနဲ့ Queensland ရှိကိုအလားအရေးတွေ့သည့်2000နှင့်2020ခုနှစ်များတွင်ထက်ဝက်ကျဆင်းသွားခဲ့ပြီး Australia ကိုအလား Foundation မှလက်ရှိတော်ရိုင်းထဲတွင်ကိုအလား6000အောက်သာကျန်ရှိတယ်လို့ကျွမ်းကျင်သူများကပြောဆိုပါတယ်။ New South Wales ရဲ့သဘာဝထိန်းသိမ်းရေးကောင်စီရဲ့အမှုဆောင်အရာရှိချုပ် Jackie Manford သည် Australia များအား၎င်းတို့ရဲ့အထင်ကရတိရစ္ဆာန်များကိုကယ်တင်ရန်အတွက်၎င်းတို့ဒေသတွင်းရှိနိုင်ငံရေးသမားများကိုပုံမှုဖိအားပေးလှုံ့ဆော်ရန်တောင်းဆိုထားပါတယ်။အိမ်ယာအချက်တဲအင်အားအချက်တွေကိုဖြေလျှော့ရန်အယ်ဘနီစီအစိုးရရဲ့ဆောင်ရွက်ချက်များကိုပရာဟိတအဖွဲ့များကကြိုဆိုတော်လဲအားနည်းချက်ရှိသောဩစတြေးလျများအပေါ်ဖိအားများလျော့ပါးစေရန်နောက်ထပ်ပြုပြင်ပြောင်းလဲမှုများလိုအပ်တယ်လို့ပြောဆိုပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘနီစီသည်အမျိုးသားအင်အားရီမန်းချက်ကိုနေအိမ်တသက်သမနှစ်သန်းလူနေအိမ်နှစ်သိန်းကျော်တိုးမြင့်ရန်ဗုဒ္ဓဟူးနေ့တွင်ပြုလုပ်တဲ့National Cabinet အဖွဲ့တွင်ဆုံးဖြတ်ခဲ့ပြီးနောက်ထွက်ပေါ်လာခြင်းဖြစ်ပါသည်။ပြည်내နှင့်နေမြေများသည် နေအိမ်သစ်2သိန်းအတွက်ဒေါ်လာ3ဘီလီယံအစိုးရရန်ပုံငွေအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်၎င်းတို့လှူဆောင်သောအိမ်သစ်တစ်ခုစီအတွက်ဒေါ်လာ15,000ရရှိမှာဖြစ်ပါတယ်။မစ္စတာအယ်ဘနီစီသည်ဝင်ငွေနည်းသောမိသားစု4,000ကိုအိမ်တစ်လုံးဝယ်ယူခွင့်ပြုမဲ့အစီအစဉ်အတွက်2024ခုနှစ်တွင်စတင်မဲ့ရက်ကိုလည်းသတ်မှတ်ခဲ့ပါတယ်။သို့သောပရဟိတအဖွဲ့များ၏အမျိုးသားကောင်းစီ Saint Vincent de Paul သည်အခြေအနေများကိုသက်သာစေရာနှင့်ပရဟိတလုပ်ငန်းများ၏ဝင်ထုတ်ဝင်ပိုးကိုဖြေလျှော့ရန်ပုံမှန်လှုပ်ဆောင်ရန်လိုအပ်တယ်လို့ယုံကြည်ကြောင်းပြောဆိုပါတယ်။ဒေဇင်သတင်းတို့ News Flash များကိုပုံမှန်ကြားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ